တော်စောခုနှစ်အမေရိကန်သမားရွေးကောက်ပွဲကိုဝင်နောက်ခဲ့ရမှာနောက်ွယ်ကနေလှုပ်ဆောင်ခဲ့တယ်လို့ဆိုရဲရုရှားနိုင်ငံသား13ယောက်နဲ့ရုရှားကုမ္ပဏီ3ခုအပေါ်ဆွဲချက်တွေဟာအခြေအမြစ်မရှိဘဲနဲ့ပြောဆိုနေရတွေပါဖြစ်ကြောင်းရုရှားဘက်ကတုံ့ပြန်လိုက်ပါတယ်အခုစနေတင်းလေးနေ့မှာဒါပင်နဲ့ချီရဲ့ကလာကောင်းဆောင်တွေစုဝေးတဲ့ဂျာမနီနိုင်ငံကြီးနဲ့မှာကျင်းပတဲ့လုံခြုံရေးစည်းဝေးတွင်အမေရိကန်တရားရေးဌာနနဲ့အထူးစုံစမ်းစစ်ဆေးရေးမှုရောဘတ်မူလာတို့တင်ပြခဲ့တဲ့သက်တွေထောက်ထားပြီးပေါ်ရုရှားနိုင်ငံသားဝန်ကြီးဆာဗီလက်ဗရော့ကမေကွန်ထုတ်ခဲ့ပါတယ်ဆွေးဆွေးမှုတွေ၊ကြီးညာချက်တွေ၊ဆွေးချက်များစွာကိုတွေ့ခဲ့ရပြီဖြစ်တယ်လို့အချက်အလက်တိတိကျကျမတွေ့ရမချင်းအချိန်မြင့်မရှိပြောဆိုနေရကြတာလို့မြင်တဲ့အကြောင်း Devil ကတန်တန်နီးကျတွေ့ဝိုက်ပြောမနေတော့ဘဲနဲ့ပြောမနေနိုင်တဲ့အပေါ်တောင်းပန်ပြီးတော့ရှင်းရှင်းပဲပြောလိုက်ပါတယ်။ American နိုင်ငံရေးပေါ် Cyber Internet ဘိုင်းကနေပြီးတော့ Russia ကနေလွှမ်းမိုးဖို့ကြိုးစားတဲ့အပေါ်မူလာရဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကအမိန့်မောင်းထုတ်ပြလိုက်တာပါ။ဒေါ်နယ်ထရမ့်အနိုင်ရပြီးတော့ပြန်သက် Hillary Clinton ရှုံးနေအောင်လို့2016အမေရိကန်သမ္မတရွေးကောက်ပွဲကိုရည်ဆွဲမှုအရာနဲ့တရှိလုပ်ငန်းတွေဆောင်ရွက်ဖို့ရည်ရွယ်ချက်နဲ့ဆွေးမှုဖို့ရုရှားဘာသာဖြန့်မှုအရာဆောင်ရွက်ခဲ့တယ်လို့ဒီဆွေးချက်ကညွှန်ပြထားပါတယ်။ဒီဆွေးချက်ကြောင့်ကမ္ဘာနိုင်ငံကြီးနဲ့စီးရေးကောင်းဆောင်တွေမြို့နှစ်မြို့မှာ3ရက်ကြာအစည်းအဝေးအတွင်းတင်မာမှုတွေဖြစ်လာစေခဲ့ပါတယ်။အစည်းအဝေးစီးမြစ်မှာ Lavrov ပြောဆိုပြီးတဲ့နောက်ချက်ချင်းဆိုလိုပဲကောတမကလုံချွေးကောင်စီဆိုင်ရာအမေရိကန်အမျိုးသားလုံချွေးအကြံပေး HR Macmaster ကအစီအမံပေါ်ကိုတက်ပြီးတော့ထပ်ပြက်ပြက်တော့တုံ့ပြန်ပြလာတယ်။ Cyber Internet လူမှုကွေရနဲ့တခြားနည်းလမ်းတွေကိုတုံးပြီးတော့သတင်းမှဖြတ်မှုတချို့လှုပ်ဆောင်မှုတွေလှုပ်ဆောင်သူတွေကိုအမေရိကန်အနေနဲ့ဖော်ထုတ်ရေးယူမယ်ကြောင်း Macmaster ကပြောဆိုသွားပါတယ်။